ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအားဖြည့်ဖို့အကူအညီတွေပို့ဆောင်ထားပြီးဖြစ်တယ်လို့ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်နေတဲ့ NATO မြောက်အတ္တလန္တိစစ်ဆာချုပ်အဖွဲ့ရဲ့ GK Jan Stoltenberg ကပြောပါတယ်ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခုခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းသူကပြောပါတယ်ယူကရိန်းမှာဆက်လက်နဲ့ခရမ်းတွေလက်နက်ရှိပြတ်တောက်ပြီးတော့ခြွေတာနေရပေမဲ့ရုရှားခုခံစစ်ကိုနိုင်ယူဖို့နောက်မကျသေးဘူးလို့ NATO ကြီးကယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းအတွက်အမေရိကန်ဆက်လက်နဲ့အကူအညီတွေလက်နက်ရှိနောက်ကျနေတာကိုလည်း NATO ကြီးကဝေဖန်ပါတယ်ဒါဟာအစ်စ်မြေမှာကြီးမားတဲ့တရားမှုဖြစ်စေတယ်လို့ဆိုပါတယ်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုပြီးထားတဲ့ဂရီးကွက်တွေအချိန်မီဆောင်ရွက်ဖို့ပြတ်ကွက်ခဲ့တယ်လို့လည်း NATO ကြီးကဝန်ခံပါတယ်အခုလိုမျိုးလက်နက်ခရမ်းပြတ်တောက်လို့ရုရှားဘက်ကရှီတန်းမှာအသာရလာတယ်။ဒီကြောင့်ကောက်ဝေးစင်တရီမရှိလို့ရုရှားဒုံးကျည်တွေပြတ်မှတ်ပို့ပြီးထိရောက်စီတယ်။နောက်တမ်းများထိုးစစ်မစင်နိုင်လို့ရုရှားဘက်ကသူ့ရဲ့အားကိုပို့ပြီးတော့တုံးလာနိုင်တယ်လို့စတောလန်ဘက်ကပြောဆိုခဲ့ပါတယ်။